ောက်ဆုံးဖြစ်ပွားခဲ့တဲ့တရုတ်ပြည်ရဲ့နိုင်ငံရေးရှုတော်ဘုံမှာသူ့ရဲ့မိသားစုနဲ့အတူပါဝင်ပတ်သက်နေတဲ့ဆိုပြီးတော့တရုတ်ပြည်ကွန်မြူနစ်ပါတီရဲ့အလွန်လူကြိုက်များခဲ့တဲ့နိုင်ငံရေးထိပ်တန်းခေါင်းဆောင်ဘိုရှိလိုင်ကိုကွန်မြူနစ်ပါတီကထုတ်ပယ်လိုက်ပါတယ်အလွန်အရေးကြီးတဲ့စီကံချိုးဖောက်မှုကြောင့်ဘိုရှိလိုက်ကို25ဦးပါဝင်တဲ့ပေါ်လစ်ဗျူရိုက၎င်းအဖွဲ့ဝင်300ရှိတဲ့ဗဟိုကော်မတီက၎င်းဖယ်ရှားလိုက်တာဖြစ်တယ်လို့တရုတ်ဆိုရသတင်းစာမှာအင်္ဂါနေ့ကဖော်ပြပါရှိပါတယ်2008ခုနှစ်ကစပြီးတော့အခုလိုပေါ်လစ်ဗျူရိုအဖွဲ့ဝင်တယောက်ထုတ်ပယ်ခံရတာဟာပထမဆုံးအကြိမ်ဖြစ်ပါတယ်ဘိုရဲ့မိသားစုနဲ့နီးစပ်တဲ့ဗြိတိသျှလုပ်ငန်းရှင်နီးလ်ဟေးဝုဒ်အသက်ခံရမှုနဲ့ပတ်သက်ပြီးတော့ဘိုရဲ့ဇနီးဂူကိုင်လိုက်ကိုလေစစ်စီမင်းများနေတယ်လို့ဆင်းဝါသတင်းကဆိုပါတယ်ဘိုရဲ့နှစ်ရှိရဲမူကြီးဝန်ဂလီဂျွန်ကအမေရိကန်ကောင်စစ်ဝင်ရုံးမှပြေးဝင်ပြီးတော့ခိုလုံခွင့်တောင်းခဲ့တဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကဘိုရှိလိုက်ကိုတရုတ်ပြည်အနောက်တောင်ဒေသရဲ့မြို့တော်ချုံကင်းရဲ့ကွန်မြူနတီပါတီခေါင်းဆောင်အဖြစ်ကထုတ်ပယ်ခဲ့ပါတယ်အာနာဂုံပိုင်ဆိုင်တဲ့တရုတ်ပြည်ကွန်မြူနတီပါတီရဲ့ပေါ်လစ်ဗျူရိုခေါင်းဆောင်ဖြစ်လာမယ်လို့ဘိုကိုတစ်ချိန်ကယူဆခဲ့ကြပါတယ်ခင်ဗျာ